တို့ရှင်ကခင်ဗျာမကြခင်ကြရောက်တဲ့မေမုတ်တုံကာလအတွင်းဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်အတွက်အဆိုးအဝါဆုံးတဘာဝဘေးဒုက္ခရင်ဆိုင်နိုင်ရခြင်းရှိတဲ့အတွက်ကြောင့်ကျူတင်ကာကွယ်ရေးအစီအစဉ်တွေတည်ချာချာလုပ်ဖို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကတတိပေးတိုက်တွန်းလိုက်ပါတယ်အခုနောက်ဆုံးအချိန်မှာလည်းဆိုက်ကလုန်းနဲ့အန်ဒီရဲ့ကြောက်ရွံ့နိုင်တဲ့အန်ဒီကနေဒုက္ခသည်အကာအကွယ်နဲ့ဖြစ်နေစေပဲဆိုပြီးတော့အေဂျင်စီအရာရှိတို့ကဆိုပါတယ်ရိုက်တာရဲ့သတင်းဆောင်မကိုချီခံပြီးတော့မတ်အင်ဂျင်နီယာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကယာယီစခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာမကြခင်ကြောက်တော့မဲ့မုတ်တုံမှုရာသီကြောင့်ဘေးအန္တရာယ်အစ်စ်တွေထပ်ပြီးရင်ဆိုင်ရဖို့ရှိနေပါတယ်။မြေပြိုကျမှုအန္တရာယ်ရှိနေတဲ့နေရာတွေမှာဒုက္ခသည်အများစုနေထိုင်နေရတာကြောင့်သူတို့ရဲ့ဘေးကင်းလုံခြုံရေးအပေါ်မှာစိုးရိမ်မှုတွေတိုးလာနေတာပါ။မတ်ဆောက်တဲ့တောင်ဆောင်းတွေနဲ့ရေလွှမ်းမိုးလေးရှိတဲ့ဒိုင်ဝမ်းတွေမှာခိုင်ခိုင်မှုရှိတဲ့ဝါးတွေနဲ့ကာယံကြီးဖြစ်တယ်လို့ပြန့်ကျဲတိဆောက်ထားတဲ့တဲအိမ်တွေမှာဒုက္ခသည်တွေနေနေကြတာပါ။မုတ်တုံရာသီကာလတွင်ဒုက္ခတွေရင်ဆိုင်ရဖို့ရှိတဲ့လေတိုင်နှုံပြင်းထန်ပြီးမိုးကြီးနဲ့အခြေအနေစရဖြစ်လာနိုင်ခြင်းရှိတဲ့သဘာဝဘေးအန္တရာယ်ဒါမှမဟုတ်ပြဿနာတွေကိုအချိန်မီကာကွယ်တားဆီးနိုင်ဖို့အစီအစဉ်တွေကိုကြိုတင်ချမှတ်ဆောင်ရွက်တင်ကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီအရာရှိအက်ဒဝတ်ဘန်ဆန်ကအခုလိုပြောပါတယ်
We should absolutely mentally and operationally plan for the worst case scenarios in terms
of ဘူးဘောင်ပြည်ဒီကျလနိုင်တဲ့စိန်ခေါ်မှုကြီးနဲ့ရင်ဆိုင်ရနိုင်မှာဘူးဒါကိုကင်တွယ်နိုင်မဲ့ပြည်စုံတဲ့အစီအစဉ်ကိုတည်တည်ချက်ချက်စီစဉ်တင်ပါတယ
်အဓိကအစိုးရင်ရဆုံးအချက်ကတော့ cyclone ကုန်တိုင်းကြားရောက်လာမယ်ဆိုရင်ဒုက္ခတွေဒီအတွက်ရည်ကြီးတာမြေပြိုတာစတဲ့အနေတွေကနေအကာအကွယ်နဲ့ဖြစ်နေကြောင်းဘန်ဆန်ကဆိုပါတယ
် The one unknown quantity and this is perhaps the most concerning thing
အတိုင်းအတာပမာဏမသိနိုင်တဲ့အပြင်အစိုးရရဆုံးကိစ္စကတော့ဆိုင်ကလုန်းမုန်တိုင်းနဲ့ဖြစ်ပါတယ်တကယ်လို့ဆိုင်ကလုန်းမုန်တိုင်းသာကြောက်ခဲ့မယ်ဆိုရင်နောက်ထပ်ပြဿနာတပြိုင်နက်ရှိလာမယ်ဆိုတာသိသာတင်ရှားပါတယ
်2019ခုနှစ်ဩဂုတ်လကတည်းကမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9000နီးပါးဟာဘင်္ဂလားဒေ့ရှ်ဘက်မှရှိနေတာပါ။တက်တဲပြတ်တက်နေတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်နေကြသလိုစားနပ်ရိက္ခာ၊ရေနဲ့ဆေးဝါးကုသမှုစတဲ့အခြေခံလိုအပ်ချက်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေါ်မှာပဲနှိခိုးနေကြရတာဖြစ်ပါတယ်။တဘာဝဘေးအန္တရာယ်ကယ်ဆယ်ရေးနဲ့ဒုက္ခသည်အကျက်တင်ဆတဲ့နိုင်ငံတကာအတွေ့အကြုံအများအပြားအရင်ကတည်းကရှိခဲ့ဘူးတဲ့ဘန်ဆန်းကတော့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကအခြေအနေတွေဟာအရင်ကတူကြုံတွေ့ရတဲ့အခြားနိုင်ငံကအခြေအနေတွေနဲ့နှိုင်းယှဉ်ရင်အလုံးကိုခက်ခဲရှုပ်ထွေးတယ်လို့ပြောပါတယ
်။ I've been doing this work since 2002 as compared to
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီမှာကျွန်တော်2000ခုနှစ်ကတည်းကစတင်လုပ်လုပ်ခဲ့တာပါ။အားစမှာဆူနာမီတည်တည်ချင်းချင်းနေဟီတီမှာလုပ်ခဲ့တဲ့နေရင်ဒီကျေးနိုင်ငံကလက်ခံထားတဲ့မာလီဒုက္ခသည်ချက်တဲ့စတာတွေနဲ့နှိုင်းယှဉ်နေဆိုရင်ကျွန်တော်ကံကြွယ်ဖြစ်ရှင်းခဲ့ရတဲ့ကိစ္စတွေလေအခုရိုဟင်ဂျာအချက်တဲဟာအလွန်ကိုရှုပ်ထွေးခက်ခဲလာပါတယ်
။နိုင်ငံနဲ့ဖြစ်နေတဲ့ရိုဟင်ဂျာလူဦးရေစုစုပေါင်း2,000ရှိနေပြီးအဲ့ဒီတဲကတတန်းဟာမြန်မာနိုင်ငံထဲမှာဖြစ်ပြီးနောက်ထပ်တတန်းတွေကတဝက်ကျော်ဟာဘင်္ဂလားဒေ့ရှ်မှာရှိနေပြီးကျန်တာတွေကတော့အိန္ဒိယမလေးရှားစတဲ့နိုင်ငံတွေမှာရောက်ရှိနေတာပါ။သူတို့အခြေအနေကိုကူညီဖြေရှင်းဖို့ပုံရဟမင်းကြီး Francis ဦးဆောင်တဲ့နိုင်ငံတကာညီလာခံတရက်ကိုဒီနေ့အတွင်းကျင်းပဖို့ရှိတယ်လို့လည်းဗာတီကန်နန်တော်ကသတင်းထုတ်ပြန်ထားပါတယ်။ဒီတော့တွင်မှာပဲ USAID American ပြည်ထောင်စုနိုင်ငံတကာဖွံ့ဖြိုးရေး Agency အာရှဒေသဆိုင်ရာအုပ်ချုပ်ရေးမှူး Mark Green ဟာသူ့ရဲ့အာရှဒေသခီးစဉ်တွင်ဘင်္ဂလားဒေ့ရှ်နိုင်ငံကိုမနေ့နေလာနေကရောက်ရှိခဲ့ပြီးဒီကနေ့မှာတော့နေဆက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့အခြေအနေကိုတွားရောက်ကြည့်ရှုမှာပါမြန်မာနိုင်ငံကိုတော့မေလ18ရက်နေ့မှာမစ္စတာဂရင်းရောက်ရှိမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေထွက်ခွာလာတဲ့ရခိုင်ပြည်နယ်အရေးကိုမြန်မာအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပါရဲ့ရှင်